အမေရိကန်ပြည်ထောင်စုမှာတော့မကြုတ်ကြုံဘူးသမျှမုန်တိုင်းတွေထဲမှာအကြီးအမားဆုံးဖြစ်တဲ့ Sandy Hurricane မုန်တိုင်းဟာဒီကနေ့တနင်္လာနေ့မှာကုန်းတွင်းပိုင်းကိုဝင်ရောက်ဖို့ရှိတာနဲ့အမျှနိုင်ငံရဲ့လူဦးရေထူထပ်ဆုံးဒေသဖြစ်တဲ့အရှေ့ဘက်ကန်ယူရန်ဒေသတလျှောက်မိုးကြီးရွာပြီးလေပြင်းတွေတိုက်မှာဖြစ်တဲ့အတွက်အခြေအနေတွေဆိုးဖို့ရှိနေပါတယ်။ Sandy မုန်တိုင်းဟာကန်ယူရန်ဒေသစီရွေ့ရှားနေပြီးတခြားဆောင်းမုန်တိုင်းတစ်ခုနဲ့ပေါင်းသွားမယ်လို့ခန့်မှန်းထားကြပါတယ်။ဒါကြောင့်လဲစူပါမုန်တိုင်းလို့တင်စားပြောနေကြတဲ့ပေါင်းစပ်မုန်တိုင်းကြီးဖြစ်ရောက်သွားမှာဖြစ်ပြီးတော့လူပေါင်းတန်း60လောက်အထိအပေါ်မှာတက်ရောက်ဖွယ်ရှိပါတယ်။မုန်တိုင်းဟာတနင်္လာနေ့နှောင်းပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ဗာဂျီးနီးယားပြည်နယ်ကနေမက်ဆာချူးဆက်ပြည်နယ်အထိကမ်းရိုးတန်းတစ်လျှောက်မှာဟာရီကိန်းပြင်းအားနှုတ်နဲ့လေပြင်းတိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။မုန်တိုင်းဟာနယူးယောက်စိတ်ကမ်းမှာဆယ်ပေနီးပါးလှိုင်းလုံးကြီးတွေဖြစ်လာစေနိုင်ပြီးတော့အသက်အန္တရာယ်ကိုချိန်ချောက်နိုင်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားတာပါ။ဝါရှင်တန် DC, Philadelphia နဲ့နယူးယောက်မြို့တွေလိုအဓိကမြို့ကြီးတွေမှာကျောင်းတွေပိတ်ထားသလိုအများပြည်သူတည်ယူပို့ဆောင်ရေးစနစ်တွေကိုလည်းရပ်ထားပါတယ်ရှင်။